ရာထူးကနေဖယ်ရှားခံခဲ့ရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဘွတ်လူလာသူထောက်ခံသူတွေဟာထိုင်းပါလီမန်ရွေးကောက်ပွဲမှာမဲများစုရခဲ့ပြီးတဲ့နောက်တော့အခုညွန်ပေါင်းအစိုးရတည့်ဖွဲ့နိုင်ပြီဆိုတာကိုတရားဝင်ထုတ်ဖော်ကြေညာခဲ့ပါပြီ။ပြည်ပရောက်နေတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ကိုထိုင်းနိုင်ငံရဲ့ဇက်ခုံကနေဖယ်ရှားလို့တဲ့သူ့အတိုက်ခံတွင်နဲ့မစ္စတာတက်ဆင်ထံကနေအာဏာသိမ်းယူခဲ့တဲ့စစ်တပ်အတွက်တော့ဒါဟာနောက်ထပ်ထိုးနှက်ချက်တစ်ခုဖြစ်ပါတယ်။ဒီကြောင့် VOA သတင်းတောက်လူးဝစ်ရာမီရက်စ်ကဘလို့များသတင်းပေးပို့ထားတယ်ဆိုတာဆက်ပြောပြပေးပါဦးကိုသားညုံရေ
ဟုတ်ကဲ့ပါဒေါက်ခင်မျိုးသက်ဒီပြီးခဲ့တဲ့ပါလီမန်ရွေးကောက်ပွဲရလဒ်တွေကိုပယ်ဖျက်ဖို့နဲ့အနိုင်ရပြည်သူ့အာဏာပါတီပြည်သုံးလုံးပါတီကိုဖျက်သိမ်းဖို့အတိုက်ခံလုပ်သူတွေဘက်ကအမှုတင်တရားစွဲခဲ့တာကိုထိုင်းတရားရုံးချုပ်ကနေပြီးတော့ပယ်ဖျက်ခဲ့ပြီးတဲ့နောက်တနေ့ဒီကနေ့စနေနေ့မှာပဲပြည်သုံးလုံးပါတီအနေနဲ့6ပါတီပါညွန်မောင်းအစိုးရအဖွဲ့တရက်ကိုဖွဲ့စည်းလိုက်နိုင်ပြီဆိုတာကိုကြေညာလိုက်တာပါပြည်သူ့လုံးပါတီဟာဆိုရင်တော့2006ခုနှစ်ကဆရာနာသိမ်းပြီးတော့ယာယီကနေဖယ်ရှားခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းထက်ဆင်ရှင်နဝတ်ကိုထောက်ခံလူလားသူတွေနဲ့ကနဦးဖွဲ့စည်းခဲ့တာပါအတိုက်ခံတွေကတော့ဒီပြည်သူ့လုံးပါတီဟာရခိုင်ဝန်ကြီးချုပ်ထက်ဆင်ရှင်နဝတ်ကိုတဖက်လှည့်ကူစားပြုပြီးတော့ရွေးကောက်ပွဲထဲမှာပါဝင်မဲကလိန်ကြတာတွေလုပ်ခဲ့တယ်လို့ဆွဆွဲထားပါတယ်ပြည်သူ့လုံးပါတီဟာဒဇမရွေးကောက်ပွဲတွေမှာမဲအတော်များများရရှိခဲ့ပါတယ်ဒါပေမဲ့လည်းအစိုးရဖွဲ့နိုင်မှုအဆင့်ထိတော့လုံလောက်တဲ့မဲအရေးအတွက်မရခဲ့ပါဘူးအခုစနေနေ့မှာတော့ဝန်ကြီးချုပ်ဖြစ်လာနိုင်ခြေရှိတဲ့ပြည်သူ့လုံးပါတီရဲ့ခေါင်းဆောင်ဆမတ်ဆန်ဒရာဘတ်ကနေသူတို့အနေနဲ့အခြားပါတီ၅ပါတီနဲ့ပေါင်းပြီးတော့ညွန်မောင်းအစိုးရတရက်ဖွဲ့စည်းနိုင်တဲ့အခြေအနေကိုရောက်သွားပါပြီလို့အခုလိုကြေညာသွားပါတယ
် All together 6 party is 315 seats 315 out of
4အလုံးစုစုပေါင်းဆိုရင်ပါတီ6ပါတီအမတ်အရေအတွက်315နေရာရထားပါပြီပါလီမန်အမတ်နေရာ480မှာအမတ်300ကျော်ရရှိထားပြီဆိုတော့အစိုးရဖွဲ့ဖို့လုံလောက်သွားပါပြီလို့သူကပြောတာပါလွန်ခဲ့တဲ့16လတုန်းကမစ္စတာထက်ဆင်ကိုယာရုကဖယ်ရှားခဲ့ကြတဲ့ဗိုလ်ချုပ်ကြီးတွေဖို့တော့ထိုင်းနိုင်ငံရေးမှာမစ္စတာထက်ဆင်ဩဇာလွှားနေတာကိုဖယ်ထုတ်ပစ်ဖို့သူ့ရဲ့ကြိုးပမ်းချက်အရာမရောက်တော့ဘူးဆိုတဲ့လက္ခဏာပါတောက်ချာနေကတော့ပြည်သူ့လုံးပါတီကိုဆွဲချက်တင်ထားတာတွေကိုတရားရုံးချုပ်ကပယ်ချခဲ့ပါတယ်ဒါပေမဲ့လည်းမစ္စတာထက်ဆင်အတိုက်ခံတွေကတော့သူနဲ့သူ့ရဲ့ဇနီးဖြစ်သူတို့ကိုအဂတိလက်စားမှုတွေနဲ့ဆွဲချက်တင်ထားပြီးတော့အကယ်၍မစ္စတာထက်ဆင်ထိုင်းနိုင်ငံကိုပြန်လာလို့ရှိရင်ဖမ်းမယ်စီးမယ်နောက်နိုင်ငံရေးကနေပြီးတော့ဖယ်ထုတ်ပစ်မယ်လို့ချင်းကြောက်ထားပါတယ်မစ္စတာထက်ဆင်ကတော့အခုလက်တလောဟောင်ကောင်မှာရှိနေပါတယ်အဲဒီကနေပြီးတော့ထိုင်းနိုင်ငံရဲ့အခြေအနေကိုသူကလေ့လာဆောင်ကြည့်နေပါတယ်သူ့ရဲ့ဇနီးဖြစ်သူကတော့သူ့ပုံမှန်တင်ထားတဲ့ဆွဲချက်တွေကိုရင်ဆိုင်ဖို့ဆိုပြီးတော့ပြီးခဲ့တဲ့လကထိုင်းနိုင်ငံကိုပြန်ရောက်လာပါပြီပြည်သူ့လုံးခေါင်းဆောင်မစ္စတာဆမတ်နဲ့ပါတီတာဝန်ရှိသူတွေကတော့မစ္စတာထက်ဆင်ကိုထိုင်းနိုင်ငံကိုပြန်ခေါ်ခြင်းပါလေ။သူရင်ဆိုင်နေရတဲ့အဂတိလက်စားမှုဆွဲချက်တွေဟာသူဟာအပြစ်ကင်းတယ်လို့ကြေညာလိုကြပါရယ်။မစ္စတာထက်ဆင်ကိုယ်တိုင်ကတော့သူဟာလာမယ့်ဧပြီလဝန်းကျင်မှာထိုင်းနိုင်ငံကိုပြန်လာမယ်လို့ဆိုထားပေမဲ့နိုင်ငံရေးပြန်လုပ်မလုပ်ဆိုတာကိုတော့တရားဝင်မပြောသေးပါဘူး။ညွန်မောင်းဆူရတဲ့အဖွဲ့ဝင်တွေကတော့လာမယ့်နှစ်ပတ်အတွင်းမှာကြေညာဖို့မျှော်လင့်ထားတယ်လို့မစ္စတာဆမတ်ကပြောပါရယ်။အစိုးရအဖွဲ့ဝင်တွေကိုဝန်ကြီးချုပ်ကရွေးချယ်ပြီးတာနဲ့နောက်ဆုံးအဆင့်ထိုင်းပြည်ထံကနေပြီးတော့အတည်ပြုချက်ယူရမှာဖြစ်ပါတယ်။မစ္စတာထက်ဆင်ကိုအတိုက်ခံလုပ်သူတွေထဲမှာတော့မြို့ပြကလူလက်တန်းစားအထက်တန်းလှော်တွေပါဝင်ပါတယ်။မစ္စတာထက်ဆင်ဟာသူ့အုပ်ချုပ်စဉ်ကာလအတွင်းမှာအဂတိလက်စားမှုတွေလုပ်ခဲ့တယ်လို့ဒီလူတွေကဝေဖန်ပြောဆိုပါတယ်။ဒါအပြင်မစ္စတာတက်ဆင်ဟာထိုင်းပြည်ကိုလည်းလေးစားသမှုမရှိဘူးလို့သူတို့ကဆွဆွဲပါတယ်။ထိုင်းနိုင်ငံမှာလည်းဒီစီးပွားရေးဖွံ့ဖြိုးတိုးတက်လာရဆိုပေမဲ့ထိုင်းပြည်သူအများစုကြီးကတော့စင်းရဲမွဲတေနေစေပါဒီထဲမှာစင်းရဲသားအတော်များများကိုမစ္စတာတက်ဆင်ကသူ့ရဲ့စင်းရဲမှုတိုက်ဖြတ်ရေးဆိုင်ရာမူဝါဒတွေချပြဟောပြောပြီးတော့အတော်လေးကိုစီုံဆွဲဆောင်နိုင်ခဲ့တာကြောင့်စင်းရဲသားအများစုကတော့မစ္စတာတက်ဆင်ကိုလိုလားထောက်ခံလျက်ရှိနေတယ်လို့ပြောမှာပါခင်ဗျာ